တိရောင်မြို့နယ်မယူကန်းဒေသမှာဒီနေ့မနက်ပိုင်းကမိုင်းပေါက်ခွဲတာကြောင့်14နှစ်အရွယ်ကလေးတူတည်ဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့မှာပဲမြေပုံမြို့နယ်ဘက်မှာဒဂိုင်းနဲ့ဂိုင်းအင်းအဖွဲ့နဲ့တပ်မတော်တို့တိုက်ပွဲအပြင်းထန်ဖြစ်ပွားနေတယ်ဆိုတာကိုလည်းစစ်တပ်ကအတည်ပြုပါတယ်နောက်ပိုင်းတိုင်းစစ်တနာချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်ဒီသတင်းပြည်စုံကိုတော့ပြည်ဝသတင်းတော့ကိုတက်နိုင်ကပြပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နောက်ပိုင်းရဲ့တိတောင်မြို့နယ်မြူကန်းဒေသအငူမော်ကုန်းလင်းကျေးရွာမှာဒီကနေ့မနက်ပိုင်း 7:00 နာရီလောက်ကမိုင်းပေါက်ကွင်းမှုဖြစ်ပေါ်ပြီးဆက်လက်နေရကလေးတူတေဆုံးသွားခဲ့တယ်လို့အငူမော်ကုန်းလင်းဒေသခံတို့ကပြောပါတယ်
။အေးအငူမော်ကုန်းလင်းကျေးရွာရဲ့ရောက်ဘက်ဟောဒီမိုင်းလောက်ဟောသာစီကုန်းကနေပြီးတော့ဒီဘက်တောက်ဘက်ကြီးသာစီလေးဖာလို့ဟောကောမှာမိုက်ကလုံးပေါက်ပြီးတော့ဟိုကအက်စတေးလိုက်ပေါက်ကျော်တဲ့ဦးသူတို့ကလေးတွေရောက်ဆုံးသွားတယ်လို့ဒီနေ့ရောတက်ကိုဖြစ်နေတဲ့အတန်းတော့မကြောက်ဘူးခင်ဗ
ျ။ရတိတော်မျိုးနဲ့ထဲမှာပဲပြီးခဲ့တဲ့ရက်ပိုင်းကပဲအမျက်တောင်ကျေးရွာမှာလက်နက်ကြီးကြားရောက်ပေါက်ခွေးခဲ့တာကြောင့်ဒေသခံတို့တွေ့ဆုံပြီးတူဦးတန်ရာရရှိခဲ့ပါသေးတယ်။မြေပုံမျိုးနယ်မှာတော့စနင်းကျေးရွာနဲ့ဟင်းခရော်ကျေးရွာတွေဘက်မှာရခိုင်လက်နက်ကင်အေဖွဲ့နဲ့အစိုးရတပ်တို့ဒီကနေ့မှာပဲတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတယ်လို့အနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
။ဆယ်နာရီကျော်လောက်ကစတင်တာအခုလည်းရှိတယ်။ဒီကောင်တော့တော့ဟင်းရောဝင်းနေတော့ဆိုင်းကြရောဟင်းစီရောအဲ့မှာနေနေချင်းလေးနဲ့အမှန်တိုက်ပွဲဖြစ်အခုချိန်ကြီးဖြစ်နေတော့လက်ပိုင်းနေရာတည်းနေရာပဲဒါပဲပြောလို့ရ
မြေပုံမျိုးနေမှာဖြစ်နေတဲ့တိုက်ပွဲကိုပြင်းထန်နေပြီနှစ်ဖက်အကြဆုံးရှိတယ်လို့လည်းရခိုင်လက်နက်ကင်အေအေဖွေးပြောခွင့်ရခိုင်တူခါကပြောပါတယ
်ဒီမြေပုံမျိုးနေဖြေးမှာဒီနေ့တော့တိုက်ပွဲကပြင်းဖြစ်နေတယ်ကြာနော်နေကတော့မှနေဒီတိုက်ပွဲတွေဖြစ်နေတယ်လို့နောက်ပြီးလို့ရှိရင်ဒါပေမဲ့ဖိတာဘက်ကအဲ့ဒီမြေပုံမျိုးနေဖြေးမှာပဲသူတို့နေပြီးတော့ဒီဟိုရဟယင်တွေနဲ့နေပြီးတော့အခေါက်ကောက်ခါကနေပြီးတော့ဘုံကျဲတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေတယ်ဟိုနောက်ဒီသေးတောင်ဖက်မှာလည်းပဲတိုက်ပွဲတွေဖြစ်တိုက်ပွဲအသေးစိတ်ကတော့လောလောဆယ်မတရားတည်သူတို့ဖိတာမျိုးနေဖြေးမှာလည်းဒါတိုက်ပွဲဖြစ်
တိုက်ပွဲတွေပြင်းထန်နေတဲ့နေရာနဲ့နေတဲ့ကျေးရွာတွေကကျေးရွာသားတွေကိုဘုံတို့ကြီးကျောင်းတွေမှာတက်မတော်ကထင်းထင်းထားတယ်လို့လည်းစနင်းကျေးရွာသားတို့ကပြောပါတယ်။
အဲကျွန်တော်တို့စနင်းမှာဟိုလေယံသုံးခါလာကြည့်တယ်ကိုဟိုဖြစ်တာက9နာရီနဲ့16ဖြစ်တဲ့ဒီကွေးကဟိုလေယံကြည့်တာက7နာရီခွဲမှတစ်ခေါက်7နာရီမှတစ်ခေါက်7နာရီ25မှတစ်ခေါက်ကြည့်တယ်ကိုလေယံကရွာသားတွေကအကုန်လုံးကျောင်းပေါ်မှာတင်ပြီးမှအလုံးဆောင်တဲ့ကိုရွာသားတွေကိုဖုံးတွေပါကြကုံလုံးကိုသူတို့သိသိသားတယ်ပေါ့ဒီပြစ်တဲ့နေရာကတနေရာကတော့တမိုင်းခွေးလို့ရှိတယ်ဆိုတော့တနေရာကတော့တစ်ချီစစ်တမိုင်းလောက်ဝေးတယ်ဆို
ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေကျင်းထိုင်လာနေတယ်လို့စစ်တပ်ဖက်ကလည်းပွင့်လင်းရပြီးရောက်လာတာကြောင့်နေနေချင်းလေးရဲ့လုပ်ငန်းတွေအရင်ကတည်းကပို့ပြီးလှုပ်ဆောင်တော့မယ်လို့ပြောဆိုထားတာရှိပါတယ်အခုလက်ရှိမှာလေရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများမှာတိုက်ပွဲတွေဆက်တိုက်ကြုံဖြစ်ပေါ်နေပြီးအရသာတည်ဆုံမှုတွေဟာလည်းတနေ့ဖြစ်တဲ့နေ့ပုံမှုများပြားလာတာလည်းဖြစ်ပါတယ်